မင်္ဂလာပါဦးကျော်စံသာရှင
်မင်္ဂလာပါနှစ်သိ
2025ရေကောက်ပွဲကတကယ်ကျင်းပဖြစ်ပါမလားဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့2025ထဲမှာကျင်းပမယ်လို့ပြောထားပါတယ
်ကျင်းပဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့မကျင်းပရင်မဖြစ်တဲ့အခြေအနေဖြစ်နေပါပြီစစ်ကောင်စီအတွက်တကယ်တော့သူတို့တက်လာကြတဲ့ရေကောက်ပွဲကျင်းပပြီမယ်နောက်2020ရေကောက်ပွဲကတရားမမျှတဘူးဆိုပြီးတော့ဗောလေမဲလိမ့်မှုတွေမတမမှုတွေရှိပဲသူတို့ကကောင်းမွန်စစ်မှန်တဲ့ရေကောက်ပွဲကျင်းပမယ်ဆိုပြီးပြောပြီးတော့တက်လာခဲ့တာပါဒါပေမဲ့မကျင်းပနိုင်ပါဘူးသူတို့ကအချိန်ချင်းချူဖောက်ပြီးတော့ဆွေးဆိုင်လာခဲ့တယ်သူတို့ကဒီပြုစည်းဆိုပြီးတော့ခိုင်မာပြုတ်နေဖွဲ့စည်းပုံအခြေခံဥပဒေမှာတောင်မှဘယ်လိုရေးထားလဲဆိုလို့ရှိရင်အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီဒီပြည်ထောင်စုလွှတ်တော်စစ်တမ်းကုံစုံသွားခြင်းတွင်တမန်တော်ကာကွယ်ရေးဦးစီးချုပ်က၎င်းအပြည့်ထသည့်တာဝန်ကိုပြည့်မြတ်အောင်ဆောင်ရွက်နိုင်ခြင်းမပြုနိုင်သည့်သဖြင့်သမတိအချိန်ကာလတွုံးမြင့်ပြန်အကျိုးအကြောင်းဖော်ပြလျက်တင်ပြလာပါကဒါတင်ပြလာရင်တသမာအဖြစ်တစ်ကြိမ်လျင်6လထိနှစ်ကြိမ်ပေးနိုင်ပြီလို့ပြောထားတယ်ခုတစ်ကြိမ်တွုံးမြင့်လာခုဘယ်နှစ်ကြိမ်ရှိလဲခု6ကြိမ်ရှိပြီဆိုတော့အဲ့တော့ဘယ်လိုသမာအဖြစ်အထင်နေအခုလည်းပဲမရှိသေးပါဘူးအခုကသမာအခြေအနေရှိလားမရှိသေးဘူးဆိုတော့ဘာကြောင့်တင်ပါမလဲသူတို့သမာအခြေအနေမရှိလို့တွုံးတယ်ဆိုတော့ဆက်တွုံးလို့မရတော့ပါဘူးဆက်တွုံးလေသမာအခြေအနေရဲ့ပြောင်းပြန်သမမဟုတ်တဲ့အချိန်တွေပူပြီးဆွေးယူလာမဲ့အချိန်တွေဖြစ်နေပြီဆိုတာသူတို့ကိုယ်တိုင်ကောင်းကောင်းသဘောပေါက်လာပြီးတော့ယူဆနိုင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲကျင်းပခြင်းဒီသာလျှင်သူတို့စစ်ကောင်စီတဲ့တစ်ခုပြီးတော့ထွက်ပေါက်ဆိုတာလည်းပဲလုံးဝနိုင်ငံရေးကိုပြစ်ပတ်ထားပြီးတော့ထွက်သွားမဲ့သဘောတော့မဟုတ်ပါဘူးသူတို့ကအကြောင်းတစ်မျိုးနဲ့ဒါမျက်လှည့်ပြပြီးတော့ပေါ့လေဒါရွေးကောက်ပွဲကျင်းပပြင်မယ်ဆိုပြီးတော့ကြံစီလာတယ်လို့ထင်ပါတယ်တစ်ချိန်တည်းမှာပဲသူတို့ရဲ့အဓိကအကူအထာရဖြစ်တဲ့တရုတ်ကလည်းပဲနိုင်ငံရေးအဖြစ်အဓိကအကူရတဲ့တရုတ်ကလည်းပဲဒီကိစ္စကိုသူတို့လမ်းကြောင်းပေးတယ်အပိတ်နဲ့တူပါတယ်ဒါကြောင့်ရွေးကောက်ပွဲလုပ်ဖို့ဆိုတာပြင်လာတာပါဆိုတော့ရွေးကောက်ပွဲဖြစ်ဖို့နေနေသားသားတချို့ကသုံးသပ်ကြတယ်အဲဒီတကောင်စင်းကောက်တဲ့ကိစ္စတော့မှမကန်ဖြစ်နိုင်ပါမလားဆိုတော့ပြောနေကြပါတယ
်ဒါပေမဲ့အခြေအနေတွေကတတိုင်းပြည်လုံးကမငြိမ်မသက်ဖြစ်နေရပါဒါပေမဲ့စစ်ကောင်စီကတော့လေဟိုဒတိုင်းပြည်လုံးတကောင်စီရင်ကောက်ဖို့လုံနေပါပြီအဲ့တော့အခြေအနေတွေကရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေပါလား
တကယ်တမ်းဆိုရင်တော့ကျင်းပလို့မရနိုင်တဲ့အခြေတိုင်းပြည်အတွက်တည်ငြိမ်မှုမရှိတဲ့အခြေအနေရွေးကောက်ပွဲကျင်းပလို့မဖြစ်နိုင်တဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်တိုင်းပြည်ရဲ့နံမြေ60ရာခိုင်နှုန်းကိုစစ်ကောင်စီကမထိန်းချုပ်နိုင်တော့ဘူးတော်လိုင်းရာစုတွေကထိန်းချုပ်ထားတယ်နောက်ပြီးတော့ကျန်တဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တကောင်စီရင်ကောက်မှရွေးကောက်ပွဲလုပ်မယ်ဆိုလဲဘယ်မှာလုပ်မလဲရန်ကုန်မန္တလေးနေပြည်တော်နဲ့အဲ့မြဝကျွန်းပေါ်နဲ့တရားမြေပြန်ဒေသနေရာကွက်ကွက်လေးလောက်မှာရောလုပ်မလားလုပ်လို့ရောအဲ့နေရာတွေမှာတည်ငြိမ်မှုရှိမယ်လို့ထင်ပါသလားဆိုတာသိအရေးကြီးပါတဲ့ကိစ္စကတော့ဒါပေမဲ့သူတို့ကတော့ဇလုံးမှာပဲပေါ့လေအဲ့အဓိကအရေးကြီးတာကတော့လူသူတွေအတွက်တည်ငြိမ်မှုရှိတဲ့ရွေးကောက်ပွဲရင်တစ်ထိပ်ချင်းလုပ်ပြမယ်ရွေးကောက်ပွဲလို့ပဲပြောမှာဖြစ်ပါတယ်ဒီကတော့
ဘလို့ရွေးကောက်ပွဲမျိုးဖြစ်လာပါမလဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလား
ရွေးကောက်ပွဲလောက်တာဟာတကယ်တော့ရွေးကောက်ပွဲမှာအဓိကအဖြစ်ကတော့ representation ပေါ့လူသူရဲ့ကိုစားပြုမှုဘယ်လောက်ကိုစားပြုနိုင်မလဲဆိုတာအရေးကြီးပါတယ်အခုကနေရတနိုင်ငံလုံးကမလုပ်နိုင်ဘူးနောက်ပြီးတော့သူတို့ပါတီတော်တော်များများကိုလည်းသူတို့ကပိတ်ပင်ထားတယ်လူသူကိုစားပြုမှုအများဆုံးရနိုင်မဲ့ပါတီကြီးရရှိမှာ NLD တို့ဘာလို့လုံအောင်ကိုရတူခင်မရှိလို့ပိတ်ပလိုက်တယ်။တော်ပြီးတိုင်းပြည်လုံးမှာရှင်းပြနိုင်ဖို့အတွက်တနိုင်ငံလုံးပြိုင်ဖို့အတွက်သတ်မှတ်ထားတဲ့စီကံချက်တွေကလည်းများတယ်။ရမငွေဘလောက်ပြနိုင်ရမယ်။မျိုးနယ်ပေါင်းဘလောက်မှပြုံးဖွင့်နိုင်ရမယ်။ပညာစုတော်မှတိုင်းပြည်လုံးလည်းလုံရမယ်လို့ပြောတယ်။စနိုရီလောက်တိုင်းနယ်ပြည်တွေမှာလည်းအဲ့လိုမျိုးကန့်သတ်ထားဆိုတော့လူလူကတကယ်သူတို့ကိုစားပြုမဲ့ပါတီကိုသူတို့မရှိနိုင်တော့ဘူးကွာအဲ့ဆိုကိုစားပြုမှုနဲ့တဲ့အခြေအနေဖြစ်ပါလိမ့်မယ်ဆိုတော့လူလူရဲ့ choice of voting ပေါ့လေ voters ရဲ့ choice ဘယ်သူရွေးရမှာလဲရွေးစရာသူတို့ပဲရှိနေတယ်လို့ဖြစ်နေပြီဒါ voters ရဲ့ choice ကလည်းပဲမမကန်လုပ်ပိုင်မှမရှိဘူးအဲ့ဒါလည်းမလုပ်နိုင်ဘူးနောက်တစ်ခုကတော့ accountability ဘယ်လောက်ခိုင်လုံစရာရဲ့ရွေးကောက်ပွဲဖြစ်မလဲလွတ်လပ်ပြီးတရားမျှတမှုရှိမလားဆိုတော့ဘယ်လိုမှမရှိနိုင်ပါဘူးခုနပြောလို့မဖြစ်မနေသူတို့ trap out ဆိုတာတဲ့သူတို့လှဲခွက်အနေနဲ့အဆုံးပြုမဲ့ရွေးကောက်ပွဲမှာလှုပ်လာတော့တာ accountability ဆိုရတာခိုင်လုံစိတ်ချရမှုလည်းပဲရှိနိုင်မယ်လို့မမျှော်လင့်နိုင်ပါဘူးခင်ဗျာ
နောက်တစ်ခုသိချင်တာဒီရွေးကောက်ပွဲကတိုင်းပြည်အတွက်ကောင်းကျိုးတစုံတရာရှိလာနိုင်မလားတည်ငြိမ်နိုင်မလားဟိုပုံမှန်ခြေနေဘက်ကိုဥတီလာနိုင်မှာမလား
regime stability ตัวอธิการลูกดาราเอรันนี่เลิกเลยแต่ว่าในงานตัวรอมยามยามมาเลยเว้ยดิโมคราซีมาหกเดือนในงานนี้อภิญญาอิสิวะเลยอนาชินในงานนี้เอลโลเว้ยสิ่งเป็นทางอะไรในงานนี้ดาดิโมคราซีมีเดิมตัดทางอะไรอนาชินในงานนี้อภิญญาอิสิวะเลยไอ้ในงานนี้มาเลยยุคก็เป็นลึกจ้าเลยไอ้เหรอปัญญาชินาสุนทรเดดียุคก็เป็นลูกดาราตั้งแต่ตีนี้มุดเดียดิการตัวรีจิมเนี่ยอุชุยเพื่อเลจิตมิซิกุสรู้ยายุจิมพิจารณาเพียง สูบยาปีทองสุดแล้วก็ล้มยาปีกระเรงมากระซักสเตนสุดแรกที่ป่าวิบอลเลยอาชาเลวัยในงานนี้มาสูบสิในป่าวงาจะเราสิบีไอ้ตบาดีเรื่อยไปตัวจุดก็ไปสุดตัวลุกไล่ถ้าเวสตัวถ้าลุกยาปีอัดเด็ดเด็ดเด็ดล้านเลยไอ้ลูกแบบที่นี่ชาแอฟริกามาเลยไอ้ลูกในงานนี้เราเลดินอเมริกามาเลยไอ้ลูกในงานนี้มีอะไรสิวะเหตุการณ์เราลุกนี่จะอะไรไปบ้างเลยตัวเลวัยตัวเราชกดูเย่ชกได้เพื่อเสีย แต่ยูเอ็นพิมพ์ด้วยตัวจังหวะเบียร์ลูกดาบพิมพ์ถ้าชั่วเลเวลเสร็จแล้วเบียร์พิมพ์เนี่ยยาร์เว้ยสำหรับเนื้อมันในงานมาเลเวลดีกาฮาร์ดีฮายูเจนันลูกดาบพิมพ์ถ้ารู้หัวถ้ารู้ระดับมิสิยามเอ้ยถ้ารู้หัวระดับมิสิยาวุ่นมันย้อนในนามาถ้าส่วนที่มีอยู่ในบริมีเล็บยาบีร์ว่าจะนอนร่มหุ่นดาบหูดาฮาถ้ารู้กูจะไปสวยเตล่าบาบิสว่ามีลูกผู้ได้ยูรับพิมพ์ถิมาเลยแล้วปั๊มยังมึงเลยมันที่ไหนมาหูดาเมตั้งยี่ด้วยจู ကိုစစ်ကောင်စီရဲ့သဘောထားတဲ့ပို့ပြီးတော့ပျော်ပြောင်းတဲ့သဘောထားရှိလာမယ်ဆိုရင်တော့ဒါတမျိုးတမျိုးပေါ့လေချင်းနေဟာဒါအပြုသဘောကိုရွေးကောင်းရွေးမယ်လို့တချို့ကလည်းသုံးသပ်ကြပါတယ်။ဒါဆိုတော့နိုင်ငံရေးအပြောင်းအလဲအမြန်မာနိုင်ငံမှာပြည်တွင်းမှာသာရှိတယ်ဟဲ။ဒီပြပကဖီအာတို့တိုက်နေရတို့တဲ့ပြည်တွင်းကပြောင်းလဲအမယ်ဆိုပြီးတော့ယုံကြည်ရလူတချို့လည်းရှိတယ်ဆိုတာပြောတာကြားပါတယ်ဆ
လက်ခံမှာမလား
နိုင်ငံတကာအဓိကပြောမှာမြန်မာပြည်သူတွေအကျိုးအတွက်မစဉ်းစားဘူးသူတို့အကျိုးအတွက်စဉ်းစားမှာပဲဥမာတရုတ်ဆိုရပါဆိုအကောင်းဆုံးနမူနာသူကအားပေးတယ်အဓိကအားပေးတယ်ဒါပေမဲ့သူကမြေကောက်ပွဲအတွက်လုပ်နေမဲ့ဆန္ဒသကောင်းစင်းကောက်ရကြရလေကုနီအပြေကုလုံးပြောထားပြီးဖြစ်တယ်ဒါကစေချာပေါက်ပဲအဓိကအဖြစ်သူတို့ကလုံးဝစီပွားရေးသူတို့အချိုးစီပွားရှေ့တို့လို့မရဖြစ်နေပြီဆိုတော့သူတို့အချိုးစီပွားသူတို့ယင်းနှိမ့်ငံမှုသူတို့လိုသလိုဖြတ်သန်းခြေလက်ခွင့်ရဖို့အတွက်အရေးကြီးတယ်အဲ့ကြောင့်နည်းနည်းတည်ငြိမ်မှုရအောင်သူကလုပ်ပေးမဲ့သဘောဖြစ်ပါတယ်ဆိုတော့ကျန်တဲ့နိုင်ငံတွေလည်းပဲထုံနီးလကောက်မဲ့တွေ့ရမှာပါကျွန်တော်စောစောကပြောခဲ့တဲ့ကမ္ဘာအနာရှင်နိုင်ငံတွေကသူတို့အထူးရေးဖွယ်ရဲ့တရားဝင်ဖြစ်မှုတွေရွေးကောက်ပွဲကျင်းပပြရဲဆိုတာကိုတချို့နိုင်ငံတွေကအသိမှတ်ပြုတယ်။ဘာကြောင့်အသိမှတ်ပြုလဲဆိုတော့သူတို့ကစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံနေတာတွေဆက်သွယ်နေတာတွေသူအုပ်စုငါအုပ်စုထက်နေတာတွေအတွက်အကြောင်းပြလို့ရသွားတာပေါ့။ဟာဒီလူတွေဟာအနာရှင်မဟုတ်ဘူး။သူတို့ကရွေးကောက်ပွဲလုပ်တယ်ဆိုပြီးတော့သူတို့ပြောပြကြမှာပဲ။ဆိုတော့အဲ့လိုပုံစံမျိုးအတွက်အကြောင်းပြပြီးတော့မြန်မာနိုင်ငံမှာစစ်ကောင်စီလုံလာမဲ့ရွေးကောက်ပွဲကိုလည်းပဲအလားတူစွာပဲသူတို့အကျိုးအတွက်ပေါ့လေအဆုံးချခြင်းတဲ့နိုင်ငံတွေကတော့လက်ခံကြမှာပဲဥပမာအာဆီယံဆိုရပါစို့တချို့နိုင်ငံတွေကတော့အာโอเคလောက်ဆိုရင်မဆိုးပါဘူးကောက်လာရလို့အကောင့်ပေါ်ပြောကြမှာပဲဒါပေမဲ့အာဆီယံတစ်ခုလုံး run ချုံပြီးတော့လုံးဝထောက်ခံတယ်ဆိုပြီးတော့ပြောလာဖို့ကတော့ခရင်ပါလိမ့်မယ်သူတို့က joint communique လို့ခေါ်တဲ့စုပေါင်းသဘောတူညီချက်ကျင်းတဲ့ထုတ်တဲ့ခါမှာအမျိုးမျိုးကွဲလဲတော့ပါတယ်အနောက်နိုင်ငံတွေကတော့တော်တော်နဲ့ယုံကြည်ဖို့ခက်ပါလိမ့်မယ်ဒီရွေးကောက်ပွဲကိုရင်းနှီးမြှုပ်နှံတဲ့အထိတော့သူတို့လုံမှာမဟုတ်ပါဘူးသို့သော်လည်းပဲဒါလောလောဆယ်တည်ငြိမ်မှုရလာတယ်ဆိုရင်တော့သူတို့စောင့်ကြည့်ပြီးတော့ဒီဟာတစ်ဆင့်ပြောင်းလဲနိုင်မယ်နောက်နှမ်းဘယ်လိုဖြစ်လာနိုင်မလဲဆိုတော့စောင့်မျှော်ပြီးတော့ကြီးကောင်းကြီးကြလိမ့်မယ်လို့ထင်ပါတယ
်တစ်ဖက်မှာဒီတနိုင်ငံလုံးမှာလည်းတိုက်ပွဲတွေကဖြစ်နေပါတယ်လက်နက်ကင်တော်လန်တိုက်ခိုက်နေတဲ့လူတွေလည်းရှိတယ်နောက်ဟိုတိုင်းမလည်းနဲ့ကင်အဖွဲတွေလည်းရှိရဲအဲသူတို့အပိသက်ချေမုံမှုအတွက်ဒီစစ်တပ်ကိုတရုတ်ဘက်ကနေပြီးတော့ကူညီပေးနိုင်ကြီးရောရှိလား
ကျွန်တော်မထင်ပါဘူးတရုတ်ကတိုင်းရင်းသားအင်အားစုတွေကိုဒါတို့ပြောရင်သူမွေးထားတာအများကြီးပဲဘာကြောင့်မွေးထားတယ်လဲဆိုရင်သူတို့ဟာစစ်ကောင်စီဖြစ်ဖြစ်ဘယ်ဆိုရဖြစ်ဖြစ်တက်လာတဲ့ဆိုတော့အဖိဖော့ကစားလို့ရအောင်ဖြစ်တယ်နောက်ပြီးတော့အဲ့ဒီအစိုးရအဖိဖို့ဗနီယာမှာကစားခြင်းလဲဆိုတော့သူတို့အခွင့်အရေးအတွက်ဈေးစစ်တဲ့နေရာမှာအပြင်န နိုင်ငံတကာဆက်ဆံရေးဒီအစိုးရဟာဘယ်ဘက်ရင်းသွားမလားဘာညာဆိုတာကိုလည်းသူတို့ကြည့်ပြီးတော့ဒီကိစ္စနှစ်ပတ်သက်ပြီးတော့ဖီဖော်လုပ်မယ်ဆိုတာသိကြပါတယ်ဆိုတော့ဒီလိုပဲစစ်ကောင်စီကိုဖီဖော်လုပ်နိုင်မဲ့သူတို့ရဲ့
တွေ့ရသဘောကတော့အဲ့ဒီရေကောက်ပွဲကနေပြီးတော့အချိန်ကြီးရအကောင်ဘက်ကိုဥတီလာနိုင်မလားမြန်မာနိုင်ငံရဲ့အနာဂတ်ကဘယ်လိုပြောရပါမလဲကျွန်တော်နိုင်ငံအနာဂတ်ထိုတိုင်းသားကျန်တဲ့တော်လိုင်းအင်အားစုလက်ခံမလားဒီရေကောက်ပွဲရလက်ကိုဆိုတော့ပုံမှန်အများကြီးမူတည်ပါတယ်တော်လိုင်းအင်အားစုအများစုအင်ယူဂျီတို့ဘာလို့ထုတ်ပြန်ထားတဲ့အဓိကကြီးညာချက်ထဲမှာတော့စစ်တပ်ဒီသူတို့ဆွေးနွေးခြင်းနဲ့
ဒီစင်တီရောက်ပေါ်တဲ့အတွက်ကိုခက်ရခက်စေလှလာခဲ့တာဖြစ်ပါတယ်။ ဒီဟာကိုသူတို့လွယ်လင်းလူသဘောတူပြီးတော့ကဲမင်းတို့ရွေးကောက်ပွဲလိုက်တော့ငါတို့သဘောတူပြီးကိုအကြီးနဲ့ပါလို့ကဆိုပြီးတော့လုံလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့တချို့စီးပွားရေးလုပ်တဲ့လူတွေကလည်းပဲနိုင်ငံရေးအခြေအနေတည်ငြိမ်မှသူတို့စီးပွားရေးကလည်းပြန်လဲရှင်းသန်လာမယ်အခြေအနေဖြစ်ပါတယ်။ဆိုတော့တိုင်းပြည်အခြေအနေပြန်လဲကောင်းမွန်လာမလားဆိုတာကတော့သိပြီးတော့ပြောခက်ပါတယ်။ဒါပေမဲ င်းနေဖြစ်လာဖို့ဆိုတာတော့သိမမျှော်လင့်နိုင်ဘူးလို့ပြောရမှာပ
ါဟုတ်ကဲ့ပါဦးကျော်စနာရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါတယ်